ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမဦးဆုံးချိန်ဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်။အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမဦးဆုံးချိန်လာရောက်တဲ့အပေါ်မြန်မာနိုင်ငံအပေါ်ကောင်းကျင်းတွေနဲ့မေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်ကြည့်သစ်ဆောင်လာလက်လာမယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်။ပုပ်ယဟန်မင်းကြီးရဲ့လေးရတာတာမြင့်မဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နောက်ဆုံးသတင်းတွေကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးချိန်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်။မနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုပ်ယဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိ၄ရက်တာကြွရောက်သတင်းသုံးပါဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှနိုင်ငံတော်သမ္မတဦးထင်ကျော်၊နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နှိုးနဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုပ်ယဟန်မင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားယဉ်ဤချစ်ခင်ခြင်းနဲ့ချစ်ချင်းမြတ်တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းတွေစောင့်ကြင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံရဟန်းအမတ်ကာဒီနယ်ချားလ်စ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီမှာလည်းစိုက်ဖို့ရှိပါတယ်။အမတန်မှအတိုင်းနဲ့လုံးဝလေးဝမ်းသာတယ်ဘာဖြစ်လို့ဆိုတော့ဒီခရီးနဲ့2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်။သူကငြိမ်းချမ်းရင်းနဲ့မေတ္တာနဲ့ဆိုင်တော့တမန်တော်ဖြစ်တဲ့တကြောင်မလို့လေ။အဲဝမ်းသာတယ်ပြောရွှင်တယ်သူရဲ့မြန်မာပြည်မှာခြေကျွခြင်းအားဖြင့်မြန်မာပြည်သူပြည်သားတွေရွှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းအပေါင်းနဲ့ပြည်ဝစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးရှိမှရှိပါတယ်။
ပုပ်ယဟန်မင်းကြီးကိုရော်ရိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးသဟဇာတဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြည့်ဝတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်ပုပ်ယဟန်မင်းကြီးကသူကဟိုပီနီယံနဲ့ချီတော့ဒီလူတွေကိုသူအုပ်ချုပ်တယ်ဆိုရယ်ဒီကမ္ဘာခေါင်းဆောင်လို့ဖြစ်နေရမှာနော်တစ်ကမ္ဘာလုံးရဲ့သူကအကြီးကြီးခေါင်းဆောင်လို့ဖြစ်နေတဲ့ခါကျတော့အများကြီးညွန်လင်းပါတယ်အဓိကကဘာလဲဆိုတော့ဟိုပုံရမင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုံရမင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးเนาะနောက်စီးပွားရေးအစအစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့ကောင်းမွန်အကောင်းဘက်ကလည်းအများကြီးညွန်လင်းတယ်ဘာဖြစ်လဲဆိုတော့ဒီပုံရမင်းကြီးနိုင်ငံတကာနိုင်ငံသွားပြီးနောက်ပိုင်းမှာလူတွေရဲ့အမြင်မှာကဒီနိုင်ငံကြီးကပုံရမင်းကြီးကိုကျူးကျူးတဲ့နိုင်ငံဖြစ်တဲ့တကြောင်မလို့လေလူတွေအားလုံးအနောက်နိုင်ငံသားအရှေ့နိုင်ငံသားအားလုံးကဒီနိုင်ငံကိုပို့ပြီးတော့မှအာရုံစိုက်လာပြီးတော့မှလူမျိုးရေးပိုင်းရောစီးပွားရေးပိုင်းရောတခြားအရေးပိုင်းရောနောက်ပညာပိုင်းအကုန်လုံးပါလေအခြားစားရာသူသွားကြတဲ့နိုင်ငံတွေကတာရကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာကြီးပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်မျှော်လင့်တယ်ဒီလိုမျှော်လင့်ချက်နဲ့ပဲဟိုသမရာယူထင်ကျော်တို့နော်အခုအမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဆက်နေတဲ့ဖိတ်ကောင်ဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ကြုံကြည့်ပါတယ
်မနေ့ပြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမယ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးပုပ်ယဟန်မင်းကြီးကိုကြိုဆိုနိုင်ရေးကားယထာစတဲ့ခရီးလမ်းအဆင်ပြေနိုင်ရေးသက်ဆိုင်ရာပြည်내တိုင်းအစိုးရတာဝန်ရှိသူတွေကလည်းစီစဉ်ပေးနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိန္ဒိယနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိမ့်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
။29ရက်နေ့မနေ့7နာရီခွဲမှာတိုက်ကစံခွဲမှာဟိုမြန်မာနိုင်ငံလူနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆူတောင်းပွဲလေးတစ်ခုရှိပါတယ်။ဝိပုဆူတောင်းပွဲလေးပေါ့။အဲဆူတောင်းပွဲမှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတိမ့်ကျော်ပေါ့လေ။ဘယ်နဲ့တိမ့်ကျော်မလဲတော့မသိဘူး။အများကြီးပဲဆိုတော့များစွာလာပြီးတော့ဆူတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်။လာတဲ့တချို့လည်းရောက်တော့ရောက်နေကြအများကြီးရန်ကုန်မြို့မှာသူ့ကိုဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်တာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရောပပါမယ်အမေရိကပါမယ်ဩစတြေးလျပါမယ်အာရှပါပါပေါ့အများကြီးအာရှလာကြတာပေါ့သူတို့ရဲ့မျှော်လင့်ချက်ကလည်းအဲ့လိုပေါ့နော်ဟိုဖူးမြင်ရခြင်းဘုံရဲ့ဒီ ဒီသူရဲ့ဒီဝိပုစုတော်ဝင်မှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေသူလာကြတာပေါ့
ပုယဟမင်းကြီးရဲ့လေးရတာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိန့်မေရီကက်သရယ်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့ပုယဟမင်းကြီးဟာသူ့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကထွက်ခွာမှဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှဖြစ်ကြောင်းပါရှင်